ဂျပန်နိုင်ငံမြောက်ဘက်ဟိုကိုင်ဒိုကျွန်းမှာပြည်ရာ69ရေငရင်တစ်ခုဒီနေ့လှုပ်ခတ်ခဲ့ရကတည်ဆုံးသူဖြစ်တည်ဝင်အတည်ပြုနိုင်သူ9ဦးထိရှိသွားပြီ။ငရင်ဟာတိုမာကွန်မန်မြို့အရှိပဲမြောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေသာဌာနကပြောပါရယ်။ပြင်ထန်တဲ့ငရင်မြောက်ရာနဲ့ချီရဲ့အိမ်တွေမြောက်ရောက်ကုန်လို့ဒေသခံကြီးရွာလမ်းတွေပေါ်မှာလည်းရွှေ့ရည်နဲ့ပြည့်နေနေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3သန်းနီးပါးကလည်းလက်စစ်မီတွေဖြတ်တောက်နေပါရယ်။ကျွန်းပေါ်မှာပြေးဆွေးနေတဲ့ရထားနဲ့ချီတိုစီနိုင်ငံတကာလေဆိပ်ကိုလည်းပိတ်ထားပါရယ်။ငရင်မြောက်လူပေါင်း140လောက်ထိခိုက်ဒဏ်ရာရခဲ့ကြပြီးအပြည့်စည်တွေချမ်းမှာလူ40လောက်ပျောက်ဆုံးနေကြောင်းလဲနိုင်ငံပိုင် NHK သတင်းကကြေညာထားပါရယ်။ငရင်တန်တဲ့ဟိုကိုင်ဒိုကျွန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်1000ကျော်လောက်ဆေးလွတ်ထားပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်ထောက်ချီရတပ်ဖွဲ့ဝင်တွေထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရှင်စုဝါဘေးကပြောဆိုထားတာပါ။ငရင်လုတ်ခတ်ခဲ့တဲ့အတွက်ဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့တိုမာရီနျူကလ িয়ার စင်ယုံကတပ်ပေါင်းမှု3ခုကိုလည်းရန်နာထားပါရယ်။စင်ယုံမှာအသုံးပြုနေတဲ့နျူကလ িয়ার လောင်စာတွေကိုအေးခံမှုတွေအရန်တားပိစက်ကိုတုံးနေတဲ့အကြောင်းလဲစင်ယုံတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ဂျပန်နိုင်ငံရှေ့မြောက်ဘက်မှာ2011ခုနှစ်မတ်လတုန်းကငရင်နဲ့ဆူနာမီရေလိုင်းတံခံခဲ့ရတုန်းကဖူကူရှိမာဒိုင်းချီနျူကလ িয়ার စင်ယုံမှာပင်မတားပိစက်နဲ့အရန်တားပိစက်နှစ်ခုစုံပျက်စီးသွားတဲ့အတွက်နျူကလ িয়ার လောင်စာတွေအရေးပြောကြခဲ့ပြီးရီယိုတတိကျဓာတ်တွေလည်းပြန့်နှံ့ခဲ့ပူပါတယ်။